ထိုင်းမြန်မာနယ်စပ်စမ်းကြီးနယ်တွင်ကစစ်ဘေးဆောင်ဒုက္ခသည်6000ကျော်ကိုထိုင်းဘော်ဒါကွန်ဆော်တီယံ TBC အပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကစက်တင်ဘာလကစပြီးစားနပ်ရိက္ခာထောက်ပံ့မှုဖြတ်တောက်တော့မှာဖြစ်ပါတယ်။ဒါဟာရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေကိုနိုင်ငံတကာကပို့ပြီးအာရုံစိုက်လာကြတဲ့အတွက်တခြားတိုင်းရင်းသားဒေသတွေဖြစ်ကြတဲ့ရှမ်း၊ကရင်၊ကချင်စတဲ့ပြည်တွင်းမှာစစ်ဘေးဆောင်နေကြရသူတွေအတွက်အကူအညီတွေပိုနည်းလာတာဖြစ်တဲ့အကြောင်းရှမ်းဒုက္ခသည်ကော်မတီကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မှအေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံရှမ်းပြည်အရှေ့ပိုင်းတာချီလိတ်ခရိုင်၊မိုင်းဆက်ခရိုင်၊လေးခဲခရိုင်တွင်ကရှိတဲ့လွိုင်လန်၊လွိုင်ဆန်စစ်၊လွိုင်ကော်ဝမ်၊လွိုင်တိုင်းမြန်၊ကုန်းကျော်နဲ့ကောင်မုံမိန်ဒုက္ခသည်စခန်းကဒုက္ခသည်6000ကျော်အတွက်အခြေခံစားနပ်ရိက္ခာပေးနေတဲ့ TBC ကနေဒီလစက်တင်ဘာလကုန်ကနေရိက္ခာဖြတ်တောက်တော့မှာဖြစ်တာကြောင့်စားနပ်ရိက္ခာအခက်အခဲတွေရှိနေကြောင်းလက်ရှိမှာလည်းအကူအညီတွေကလည်းရခိုင်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြေးနေတဲ့ဒုက္ခသည်တွေကနိုင်ငံတကာအစိုးရတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကအာရုံစိုက်မှုတွေရှိတာကြောင့်ပြည်တွင်းနေဒုက္ခသည်တွေအတွက်ရိက္ခာတွေဆက်မရတော့မဲ့အခြေအနေရှိနေတယ်ဆိုပြီးရှမ်းဒုက္ခသည်ကော်မတီကတာဝန်ရှိသူဦးဆိုင်လင်းကပြောပြပါတယ
်ဟုတ်ပါဘူးနေလာပါဒီ
ဟုတ်ကဲ့
ကျန်တော့ဖူးရတော့ဟာဆောက်တော့နေလာပါဒီစက်တင်ဘာကလားလာရှိရှိပါကျေတော့လာစီစီမှာသွားတယ်သူရရပေါ့ဗျာဒီဆက်တော့ပြီးလိုက်ပေါ့ဒီဆက်တော့ဒီကိုရင်ကျွန်တော်ရခါကုန်ပြီပေါ့ဒါကျွန်တော်လည်းဒီမစီစီမှာကျွန်တော်တောင်းနေချင်တယ်ဟိုအဲ့ဒီဘာသာလေးစာလဲဆိုတော့အဲ့ဒီဘာသာလေးစာလဲအဲ့ဒီစာပို့ပြီးတော့လို့မှာပို့ပြီးတော့ဟိုတည်းအပြင်းနဲ့စာစီနဲ့ပို့ပြီးအရင်ဆိုင်နဲ့ပုံနဲ့ဆိုင်နဲ့
ဒုက္ခတွေတွေနဲ့နေရဆွတ်ခွာလာကြတဲ့ပြည်သူတွေဟာအစိုးရစစ်တပ်ရဲ့တိုက်ပွဲတွေကြောင့်ဖျက်ပြေးတိမ်းဆောင်ရတာတွေကျေးလက်နေပြည်သူတွေကိုအာဓမ္မရွှေ့ပြောင်းစေတာတွေကျေးပါတွေမိရှုခံရတာတွေကြောင့်ထွက်ပြေးတိမ်းဆောင်လာကြတဲ့ပြည်တွင်းဒုက္ခသည်များဖြစ်တယ်ဆိုပြီးရှမ်းဒုက္ခသည်ကော်မတီကဆိုပါတယ်1996ခုနှစ်ကနေ1998ခုနှစ်အတွင်းရှမ်းပြည်နယ်အတွင်းကကျေးပါပေါင်း1400ကျော်ကပြည်သူလူထု3သိန်းလောက်ဟာနေရစွန့်ခွာခဲ့ရတယ်လို့လဲရှမ်းဒုက္ခသည်ကော်မတီကသတင်းထုတ်ပြန်ထားပါတယ်လက်ရှိမှာလဲရှမ်းပြည်နယ်အတွင်းကသူတို့နေထိုင်ရနေရာတွေမှာတည်ငြိမ်အေးချမ်းမှုမရှိတဲ့အတွက်နေရက်တွေမှာပြန်လည်နေထိုင်ဖို့အတွက်ကလည်းမဖြစ်နိုင်ဘူးဆိုပြီးဦးဆိုင်လင်းကပြောပါတယ်
။ဥဒိသကိုပြောင်းလို့ဆိုရှင်လဲပြည်တယ်ပဲခုရှမ်းပြည်ကျမလည်းတိုက်ပွဲဖြစ်နေတယ်။နောက်တော့ကျွန်တော်မိနဲ့မကူမိရရင်ဒီဆိုင်မှာဒီလိုကအဆွေအစာရှိတယ်၊ယူတူလေးအစီရှိတယ်။အခုကျတော့မကူတဲ့မစအလဲဆုံးမစတချို့နေရာ၃ဆလောက်ပုံရတယ်။ဒါကျွန်တော်ကိုပြန်ပြီးတော့ကျွန်တော်ရဲ့မြေကြီးရွာတွေရောရှင်မသွားအဲ့ဒီသူတို့ဒီနေကုန်ရောပုံနေကျွန်တော်တန်လို့မဖြစ်နိုင်တော့လေ
။
ပြန်လို့မဖြစ်နိုင်တော့အဲ့တော့ဒီအစိုးရကလည်းဖိချာကြီးရတဲ့အစီအစဉ်နဲ့ပြုနေရှိသေးတယ်
။အလားတူပဲပြည်ပြည်နယ်အတွင်းကဤဒုစဒုက္ခတဲ့စခန်းမှာလည်းစက်တင်ဘာလကုန်ရင်ရိက္ခာဖြတ်တောက်ခံရမှာဖြစ်တဲ့အတွက်အခက်အခဲတွေရှိနေတယ်ဆိုပြီးပြည်ဒုက္ခတဲ့ကော်မတီကလည်းပြောပါတယ်။ထိုင်းနယ်စပ်မှာရှိတဲ့ IDB ပြည်တွင်းနေဒုက္ခတဲ့တွေဟာ UNHCR ရဲ့စည်းရင်းဝင်တဲ့ဒုက္ခသည်တွေလည်းမဟုတ်ကြသလိုထိုင်းအစိုးရကအတိအမှတ်ပြုထားတဲ့ဒုက္ခသည်တွေလည်းမဟုတ်ကြဘူးလို့လည်းပြောဆိုခဲ့ပါတယ်။ဒီအတွက်ဩဂုတ်လကုန်ပိုင်းကစပြီးဒုက္ခသည်6000ကျော်ဟာစားနပ်ရိက္ခာထောက်ပံ့မှုဆက်ရရှိရေးမြန်မာအစိုးရတက်မတော်အင်အားဖြည့်တင်မှုတွေရပ်တန့်ရေးထိုးစစ်ဆင်မှုတွေရပ်တန့်ရေးလူခွေရေးချိုးဖောက်မှုတွေရပ်တန့်ရေးအစရှိသည့်များကိုတောင်းဆိုကစခန်းအသီးသီးမှာဆန္ဒထုတ်ပေါ်တောင်းဆိုခဲ့ကြပါတယ်ရှင်။